American သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်၅ပတ်ပဲလိုတော့အချိန်မှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ Democratic Party ကသမ္မတလောင် Joe Biden တို့အကြောင်းအရာ၆ခုကိုအခြေခံဆွေးနွေးမဲ့စကားစစ်ထိုးပွဲကိုစက်တင်ဘာလ29ရက်နေ့ဒေသစံတော်ချိန်ည9နာရီမှာကျင်းပမှာဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမယ်ဒီစကားစစ်ထိုးပွဲဟာနိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်ပါတီတစ်ခုကကိုယ်စားလှယ်တစ်ဦးအကြားပထမဆုံးကြေစကားစစ်ထိုးပွဲလည်းဖြစ်ပါတယ်။အခုလိုစကားစစ်ထိုးပွဲကျင်းပချိန်မှာလူထုသဘောထားစစ်တမ်းကောက်ယူမှုတွေအရလူထုထောက်ခံမှုမှာဂျိုးဘိုင်ဒန်ကသမ္မတ Trump ထက်အမှတ်9မှတ်နဲ့သတင်းပတ်ပေါင်းများစွာအသားစီးရနေတာဖြစ်လို့ American သမိုင်းမှာဒုတိယသက်တမ်းရွေးကောက်ပွဲရှုံးနိမ့်တဲ့တတိယမြောက်သမ္မတဟာသမ္မတ Trump ဖြစ်လာမလားဆိုပြီးခမန်းတွက်ဆနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအောင်နိုင်ရေးတော့ချက်ကြတဲ့ပြည်နယ်တွေမှာလူထုထောက်ခံမှုတဦးနဲ့တဦးသိပ်မကွာရမို့ဒီတစ်ခါလဲ2016ခုနှစ်တုန်းကလိုပဲသမ္မတ Trump ကpopular vote လို့ခေါ်တဲ့လူတဦးချင်းစီရဲ့ထောက်ခံမဲ့အရေးအတွက်အရှုံးနိုင်ပေမဲ့ electoral vote လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ရဲ့မဲအသားနဲ့အနိုင်ပြန်ရမလားဆိုပြီးခမန်းချက်တွေလည်းပေါ်ထွက်လာနေပါတယ်။ဒါကြောင့်စကားစစ်တိုးပွဲကိုရုတ်တန့်ကနေစောင့်ကြည့်နားထောင်မဲ့ American ပြည်သူစုစုပေါင်းတန်းတရာလောက်ရှိမယ်လို့ခမန်းရပါတယ်။မိနစ်60ကြာစကားစစ်တိုးပွဲမှာလက်တလောအရေးကြီးတဲ့ခေါင်းစဉ်6ခုအပေါ်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။အဲဒီခေါင်းစဉ်တွေအပြင်ဘီလီယံနာတထေးကြီးသမ္မတ Trump က2016နဲ့2019ခုနှစ်တွေမှာအခုငွေ American Dollar 950သာပေးဆောင်ခဲ့တဲ့ဆိုတော့တနင်္ဂနွေနေ့ထုံ New York Times သတင်းစာမှာရေးသားထားတဲ့သတင်းကအပြားစိတ်ဝင်စားစရာခေါင်းစဉ်ဖြစ်လာမှာပါ။သမ္မတ Trump ကတော့ဒါဟာအတူယောင်သတင်းဖြစ်တယ်လို့ပြောထားပါတယ်။ Biden ရဲ့မဲဆွယ်စီယုံရေးအဖွဲ့ကတော့ဒါဟာသမ္မတ Trump တယောက် American လူသားတွေရဲ့ဘဝနဲ့ဘလောက်ကင်းကွာနေတယ်ဆိုတာကိုပြသနေတာဖြစ်တယ်လို့ထောက်ပြထားပါတယ်။